မနေ့ကြာသပတေးနေ့ကမော်စကိုမြို့ရုရှားထောက်လန်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းဤတနတ်သမားတူဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့အရာရှိတူသေဆုံးပြီးတော့၅ဦးဒဏ်ရာရသွားခဲ့ပါတယ်။တနတ်သမားကိုတော့လုံခြုံရေးတပ်ဖွဲ့ကအသေးပစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒေသစံတော်ချိန်နေ့လည်း၃နာရီလောက်မှဖြစ်ပွားခဲ့တဲ့ဒီပစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒဏ်ရာရသူတွေကိုစေရုံကိုပို့ဆောင်ထားပြီးဒီထဲမှာ၂ဦးကအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တနတ်သမားဟာလုံခြုံရေးဌာနအဆောက်အအုံအမှတ်၁၂နာကလမ်းတစ်ခုမှာဝင်ရောက်ပစ်ခတ်ခဲ့တာပါ။ဒီပစ်ခတ်မှုကတောက်ကြနေမှာကြာရောက်တဲ့ရုရှားအစိုးရလုံခြုံရေးတပ်ဖွဲ့များအထိမ်းအမှတ်နဲ့မတိုင်ခင်တည်းမှာဖြစ်ပွားခဲ့တာပါ။ဒီပစ်ခတ်မှုကသမ္မတပူတင်ရုရှားလုံခြုံရေးတပ်ဖွဲ့အထိမ်းအမှတ်နဲ့အခမ်းအနားအတွက်ခရမလင်ခန်းမမှာမိန့်ခွန်းပြောကြားနေတဲ့အချိန်ဝန်းကျင်မှာဖြစ်ပွားခဲ့တာပါ။ရုရှားမှာ2019ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုပေါင်းအနည်းဆုံး54ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်မှု33ကြိမ်ရှိခဲ့တယ်လို့ဆိုပါတယ်။အခုတိုက်ခိုက်မှုကိုလည်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်ရုရှားထောက်လန်းရေးဌာနကဖော်ပြကြောင်းရုရှား RT ရုပ်သံကကြေညာထားပါတယ်။